အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကဇီကာဗိုင်းရပ်စ်ကူးစက်ခံနိုင်ဖို့အနေနဲ့ရှိတဲ့အတွက်နှိုးဆော်ချက်ထုတ်ပြန်လိုက်တဲ့ရှီတောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။မြန်မာနိုင်ငံအနေနဲ့ချင်းမိုင်လိုနယ်စပ်ဒေသမျိုးမှာဇီကာဗိုင်းရပ်စ်ပိုတွေ့ရှိဘူးတာကြောင့်နယ်စပ်ဖြတ်ကျော်သွားလာမှုတွေမှာယောဂပိုတွေ့ရှိပြီးနိုင်ငံတွေကနေပြန်လာတဲ့သူတွေစီကနေကူးစက်နိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကာကွယ်နှိမ်နင်းရေးကိုဦးစားပေးလုပ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြည်စုံကိုတော့ VOA သတင်းဆောင်ကိုကောင်းဆက်ဟင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ဇီကာယောဂကူးစက်ခံရတဲ့အန္တရာယ်ရှိနေတဲ့အတွက်အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံ17နိုင်ငံအထက်မြန်မာနိုင်ငံပါဝင်လာပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွားတဲ့အတွက်ဘယ်အတိုင်းအတာအထိအန္တရာယ်ရှိနေတယ်လဲဆိုတာမသိနိုင်ပေမဲ့ယောဂကူးစက်မှုအသစ်တွေဖြစ်ပေါ်နေတဲ့တခြားဒေသတွေထက်တော့လျှော့ပါနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါသေးတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ယောဂပိုကာဝယ်နေနေရေးတွေကိုဦးစားပေးဆောင်ရွက်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာစိုးလင်ငိမ့်ကပြောပါတယ
် risk ကတော့ရှိပါတယ်ဘာလို့လဲဆိုတော့အခုကကျွန်တော်တို့ကဟို vector ရှိနေတာပေါ့နော်ဒီယောဂပိုတည်ဆောင်တဲ့ခြင်ရရှိနေတယ်နောက်ကျွန်တော်တို့နေဆက်မှလည်းပဲဦးနာလို့ကျွန်တော်တို့ချင်းမိုင်ပဲမှလည်းပဲဒီယောဂပိုကရှိတယ်ဆိုတော့ဒီ cross border တွေမှလည်းပဲဟိုယောဂပိုဝင်ရောက်နိုင်တဲ့အနေအထားရှိတယ်နောက် international flight တွေလည်းကျွန်တော်တို့ကပေါ်ပြီးတော့များလာတယ် affected countries ကနေတော့ပြန်လာတဲ့ဒီခီးသည်တွေကလည်းပဲရှိနေတယ်ဆိုတော့ကျွန်တော်တို့ဟို risk country အနေနဲ့ကတော့ရှိနေတယ်ဒါကြောင့်လည်းပဲကျွန်တော်ကဒီဟာကို Zika virus ကကွယ်နှိမ်နေတယ်ကိုကျွန်တော်ဦးစားပေးအနေနဲ့တောင်းရနေတာပေါ့
Zika virus ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာအရေပြားမှာအနီးစက်ထွက်တာမျက်စိနာတာခေါင်းကိုက်တာကျွတ်သားနဲ့အဆစ်တွေနာကျင်တာဖြစ်တဲ့ကြောင့်လည်းယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုယ်ဝန်ဆောင်မိခင်တွေဟာအုံနောက်သိငယ်တဲ့ကလေးငယ်တွေငွေဖွားလာနိုင်ကြောင်းကျမရင်းနဲ့အာဂါစာဝန်ကြီးဌာနကနေစင်တို့အစိုးရပိုင်သတင်းစာတွေကတစ်ဆင့်သတိပေးထုတ်ပြန်ထားပါတယ်မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းနီချင်းထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဇီကာဗိုင်းရပ်စ်ပိုးရှိတယ်လို့တင်ပြရှိသူ50ဦးကိုစစ်ဆေးခဲ့ပေမဲ့အခုချိန်ထိတော့ရောဂါပိုးရှိသူမတွေ့ရှိသေးဘူးလို့ဒေါက်တာစိုးလင်ငိမ့်ကပြောပါတယ
်မွေးတဲ့ကလေးတွေမှာလည်းပဲဒီလိုဥကောင်းသေးတဲ့ကလေးတွေပါဒီမွေးလာခဲ့လို့ချင်းကျွန်တော်တို့ကြည့်ချက်ချင်းသတင်းပို့တယ်ပို့ပြီးတော့ဒီဟာကိုလည်းပဲကျွန်တော်တို့စစ်ဆေးတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ကဒီတန်ရလူနာ50လောက်တော့စစ်ပြီးသွားပြီလော်ရော့တဲ့ဒီတန်ရလူနာမရှိဘူး
ဒါပေမဲ့အထူးရေယောဂကုဆရာဝန်တဦးဖြစ်တဲ့ရန်ကုန်မြို့ကဒေါက်တာမြင့်ဦးကတော့မြန်မာနိုင်ငံအနေနဲ့ဇီကာယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်နေတာမှပဲလေလုံလုံလောက်လောက်တားဆီးနိုင်ဖို့ကတော့မလွယ်သေးဘူးလို့မြင်ပါတယ
် CDC ဆိုတာတကဘာလုံးနဲ့လည်းဆိုင်နေပါတော့ယောဂတားဆီးရေးနဲ့ကာကွယ်ရေးထိန်းသိမ်းရေးဗဟုသာနာကိုအဲ့တော့ဗမာပြည်ကိုသူတို့အလတ်လုပ်ထားတယ်ပေါ့နော်အဲ့တော့ဗမာပြည်မှာလုပ်နေကြတွေကတော့သူ့ရဲ့ဥစ္စာတနာနဲ့နိုင်တယ်လို့ကျွန်တော်လုပ်တာသူ့တဲ့ကြောင့်တရားအရနှုံးပြီးတော့မကာကွယ်နိုင်ဘူးလို့တော့ကျွန်တော်ယူနေတယ်
ချင်ကရကအဓိကကူးစက်လေးရှိတဲ့ဇီကာဗိုင်းရပ်စ်အန္တရာယ်နဲ့ပတ်သက်ပြီးခရီးသွားတွေသတိထားဖို့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်ထိုင်း၊လာအို၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ဗရူနိုင်း၊ဗီယက်နမ်အရှေ့တီမောနဲ့တီမောတိုက်နိုင်ငံတွေပါဝင်ကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာဇီကာယောဂဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့ပြီးနိုင်ငံတော်တော်များများမှာမကြာခဏဖြစ်ပွားလေးရှိတဲ့ကြောင်းလဲ CDC ကပြောပါတယ်။အရှိတောင်အာရှနိုင်ငံတော်တော်များများကဒေသခံတွေအနေနဲ့ယောဂကူးစက်မှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်ပေမဲ့နိုင်ငံသားကခရီးသွားတွေအနေနဲ့ယောဂတန်ကိုခံနိုင်ရည်ရှိချင်မှရှိနိုင်တဲ့အတွက်တတိထားဖို့လိုတယ်လို့လည်းကြေညာချက်မှာဖော်ပြထားပါဗျာ